ထိုင်ဝမ်ရဲ့စိတ်ကမ်းမြို့ခေါရှမ်းမှာအနည်းဆုံးလူ24ယောက်သေဆုံးလူပေါင်း290ရို့ဒဏ်ရာရရှိခဲ့ကြတဲ့ပြီးခဲ့တဲ့ကြာသပတေးနေ့ဓာတ်ငွေပေါက်ကွဲမှုတွေအကြီးအကျယ်ဖြစ်ပွားခဲ့ပြီးတဲ့နောက်ဒီကနေ့တောက်ကြာနေ့မနက်မှာတော့ရှာဖွေရေးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်နေကြပါတယ်။လူဦးရေ 2.8 သန်းနေထိုင်ရာမြို့မှာဓာတ်ငွေပေါက်ကွဲမှုအနည်းဆုံး5ကြိမ်ဖြစ်ခဲ့ပြီးရာပေါင်းများစွာသောစစ်သားတွေဟာလည်းကယ်ဆယ်ရေးလုပ်ငန်းတွေမှာကူညီနေကြတယ်လို့ထိုင်ဝမ်ဝန်ကြီးချုပ်ဂျန်ရီဟွန်ကပြောပါတယ်။ဒီပေါက်ကွဲမှုတွေဟာမြို့တွင်စင်ကြမ်းရက်ွက်ရဲ့မိလာစနစ်အတွင်းဓာတ်ငွေတွေရိုးစိတ်ဝင်လာတဲ့ပတ်သက်နေတဲ့ဆိုပြီးထိုင်ဝမ်သမ္မတမိုင်းရင်ချောင်းရဲ့အပြောကိုကိုးကားပြီးတိုင်ပေသတင်းဗဟိုသတင်းဌာန CNN ကဖော်ပြပါဗျ။ဒါပေမဲ့လည်းရှာဖွေရင်းနဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုတောက်ချာနေအစောပိုင်းထိဆက်လက်လှုပ်ဆောင်နေတာနဲ့အမျှပောက်ကွဲခဲ့ရတဲ့အကြောင်းရင်းကိုတော့ချက်ချင်းအတိမပြုနိုင်သေးတဲ့အကြောင်း CNN ကဖော်ပြပါဗျ။ပောက်ကွဲမှုကြောင့်ရက်ွက်လမ်းမကြီးတွေဘောကိုမိလုံးနေဖုံးလန်းသွားပြီးပောက်ကွဲမှုအနီးအနားကကားတွေဟာလည်းပျက်စီးလွတ်ဆင်သွားတာကိုဒေသရင်းရုံမြင့်တန်ကြားတွေမှာပြသနေကြပါတယ်။အစအဦးပောက်ကွဲမှုမှာတင်ကျပြန့်လာတဲ့ area တဝိုက်ကတစ်ပင်တွေပြိုလဲပြီးပြတင်းပေါက်တွေလည်းကျိုးပဲ့ကုန်တယ်လို့သတင်းတွေမှာဖော်ပြကြပါတယ်ရှင်။